ကမ္ဘာစီးပွားရေးနဲ့မဟာဗျူဟာကျတဲ့ဗဟိုချက်ဟာကမ္ဘာအရှေ့ပိုင်းကိုရွေ့ရှားလာတဲ့အတူအာရှပစိဖိတ်ဒေသအပေါ်အမေရိကန်ပြည်ထောင်စုကပို့ပြီးတော့အာရုံစိုက်သွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဟီလရီကလင်တန်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းမှာကျင်းပတဲ့ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုမတက်ရောက်ခင်မှာဝန်ကြီးကလင်တန်ကလို့ပြောခဲ့တာပါ။အဲ့ဒီဆွေးနွေးပွဲကိုတနင်္ဂနွေနေ့ထိကျင်းပသွားမှာဖြစ်ပြီးတော့သမ္မတဘရက်အိုဘားမားကအင်ရှင်ဖြစ်တာဝန်ယူပါလိမ့်မယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေမြင်တွေ့နေရပြီမယ်လေ။လူခွင့်ရေးချိုးဖောက်မှုတွေလို့အကဲဆတ်မှုတွေရှိနေသေးလို့အမေရိကန်ပြည်ထောင်စုကမြန်မာအရေးမှာဆက်ပြီးတော့ကူညီဖြည့်ဆင်းပေးသွားမယ်လို့ဝန်ကြီးကလင်တန်ကပြောပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကချထားတဲ့ယွမ်ငွေတန်ဖိုးကိုမြင့်တင်ပေးခြင်းအပြင်ကုန်သွယ်ရေးလုပ်တဲ့နေရာမှာကြုံတွေ့နေရတဲ့ခက်ခဲတွေကိုဖယ်ရှားဖို့ဝန်ကြီးကလင်တန်ကတရုတ်ကိုတိုက်တွန်းပါတယ်။လူခွင့်ရေးကိစ္စမှာလည်းတိုးတက်လာအောင်လုပ်ဖို့တရုတ်ကိုတိုက်တွန်းပါတယ်။တရုတ်ဘက်ကသာအပြောင်းလဲတွေကိုလှုပ်လာခဲ့မယ်ဆိုရင်တရုတ်နဲ့တခြားနိုင်ငံတွေနဲ့ဆက်ဆံရေးအတွက်တည်ငြိမ်မှုနဲ့တိုးတက်မှုတွေဖြစ်လာအောင်ခိုင်မာတဲ့အုတ်မြစ်ချလိုက်တယ်လို့ဖြစ်သွားမယ်လို့လည်းဆိုပါတယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့တရုတ်ဈေးကွက်ထဲကိုကုန်ပစ္စည်းတွေတင်ပို့တဲ့အခါမှာမျှတတဲ့အခွင့်အလမ်းတွေကိုလိုချင်တယ်။ဈေးကွက်ပြိုင်ဆိုင်မှုမှာလည်းတစ်ဖက်နဲ့တစ်ဖက်ဒန်းတူရှင်ပြန်ရတယ်လို့ဖြစ်ချင်တယ်လို့ဝန်ကြီးကလင်တန်ကပြောပါတယ်။သူဟာဟာဝိုင်ကျွန်းကနေတဆင့်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေစီကိုလည်းတွားအောင်မှာဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမယ်အရှိအာရှထိပ်သီးညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်